မြန်မာနိုင်ငံနဲ့ဆိုင်တဲ့နောက်ထပ်သီးခြားသတင်းကတော့ဂျပန်အစိုးရအနေနဲ့မြန်မာစစ်တပ်ကိုတင်နန်းတွေပေးနေတာချက်ချင်းရဖို့အတွက်အမေရိကန်အခြေစိုက်လူ့အခွင့်အရေးလေးလာဆောင်ကြည့်နေတဲ့ Human Rights Watch အဖွဲ့ကတောင်းဆိုလိုက်ပါတယ်။ဂျပန်နိုင်ငံမှာစစ်တင်နန်းတက်ခဲ့သူဗိုလ်မှူးချုပ်တင်ဆိုးဟာ2021 August ကနေပြီးတော့2022 July လအထိအရှေ့ပိုင်းတိုင်းစစ်ဌာနချုပ်မှာတာဝန်ယူပြီးတော့ရှမ်းပြည်နယ်တောင်ပိုင်းနဲ့ကယားပြည်နယ်တွေကစစ်ဆင်ရေးတွေကိုကွပ်ကဲခဲ့တယ်လို့ HRW ရဲ့ဒီကနေ့ August လ10ရက်နေ့နေ့စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သူကွပ်ကဲတဲ့စစ်ဆင်ရေးတွေမှာစစ်တပ်တွေဟာအရသားတွေကိုတပ်ဖြတ်မှုနဲ့တခြားရက်ဆက်တဲ့ကျူးလွန်မှုတွေကိုလုပ်ခဲ့တယ်လို့ပြောထားပါတယ်။ဒါကြောင့်ဂျပန်အစိုးရအနေနဲ့မြန်မာကိုစစ်တပ်ပေးမှုတွေချက်ချင်းရက်ဆိုင်တဲ့အပြင်စစ်ဥပဒေချိုးဖောက်တဲ့စစ်ဆင်ရေးတွေမှာဂျပန်ရဲ့ဒီစစ်ပညာသင်ကြားရေးအစီအစဉ်တွေကိုတက်ရောက်ခဲ့သူတွေပါမပါဆိုတာစုံစမ်းတင်တယ်လို့ HRW ကအကြံပြုပါတယ်။မြန်မာစစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေကြကြပြန့်ပြန့်ဖြစ်နေတဲ့စစ်ပွဲနေရာတွေမှာဂျပန်စစ်တပ်ကတင်ဒန်းပေးထားသူတွေအမှုထမ်းနေကြပြီးတော့ဂျပန်အစိုးရအနေနဲ့မီးနယ်ကစားနေတာကိုရပ်တင်တယ်လို့ HRW ရဲ့အာရှအစီအစဉ်တာဝန်ခံတက်ပိုင်ကာဆိုင်းကသတင်းထုတ်ပြန်ချက်မှာပြောထားပါတယ်။HRW ကအလားတူအရင်ကတောင်းဆိုခဲ့စဉ်တုန်းကတော့မြန်မာစစ်တပ်နဲ့စစ်ရေးပူးပေါင်းမှုကိုဖျက်လိုက်မယ်ဆိုရင်တရုတ်ကပို့ပြီးတော့အသာစီးရသွားမယ်လို့ဂျပန်နိုင်ငံသားရေးဌာနပြောခွင့်ရက Reuters သတင်းဌာနကိုပြောကြားခဲ့ပါတယ်။ဗိုလ်မှူးချုပ်တင်ဆိုးဟာဗိုလ်မှူးဘဝနယ်ရုံးကဂျပန်ကြီးတပ်စစ်ကောလိပ်မှာ2016ခုနှစ်ကနေပြီးတော့ဒီ2019မတ်လအထိကိုစစ်တင်နန်းတင်ယူခဲ့တယ်လို့ဂျပန်ကာကွယ်ရေးဌာနမှတ်တမ်းတွေကိုအခြေခံပြီးတော့ HRW ကပြောကြားပါတယ်။သူဟာဂျပန်နိုင်ငံဆိုင်ရာစစ်တပ်အမတ်ကြီးတာဝန်ကို2019ခုနှစ်ကနေ2021ခုနှစ်အထိထမ်းဆောင်ခဲ့တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။2021ခုနှစ်မှာစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်သူမြန်မာနိုင်ငံကိုပြန်သွားခဲ့ပြီးတော့ဗိုလ်မှူးချုပ်ရာဒူတိုးမြင့်ခန့်အပ်ခံရတယ်လို့သတင်းစင်းမြစ်နှစ်ခုကနေသိရတဲ့အကြောင်း HRW ကပြောပါတယ်ရှင်။